မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂုတ်လ16ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။မြောက်ကိုရီးယားကဒီကနေ့ဒုံးကျည်တွေထပ်ပြီးပြစ်လွတ်ဆန်သက်တယ်လို့တောင်ကိုရီးယားကပြောပါတယ်။ဟောင်ကောင်နဲ့ကလျက်တရုတ်ဖက်ချမ်းမှာတရုတ်ပြည်သူစစ်အဖွဲ့ကစစ်ကားတွေရပ်ထားတာတွေ့ကြရပါတယ်။အိန္ဒိယဘက်ကပြစ်လွတ်ပါကစ္စတန်ဘက်ချမ်းကက်ရှမီးယားမှာရပ်သားနဲ့စစ်သားတွေဆုံးတဲ့ပြက်တွေရှိထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ပြည်ဦးလွင်နဲ့နောင်ချိုမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပူးပေါင်းတိုက်ခိုက်မှုကြောင့်ကုံတွယ်ရေးလမ်းကြောင်းတွေရပ်ဆိုင်ပြီးတော့ခီးတယ်တွေတောင်းတင်နေပါတယ်ဒါပေမဲ့လို့အစိုးရဘက်ကတော့9ရက်အတွင်းမှာဘေးလီတရားပြန်ဆောက်သွားမယ်လို့ပြောပါတယ
်အဒီနေ့ကမနေ့ပိုင်းကျွန်တော်တို့အဲကုတ်တုံးနဲ့ဟိုသွားတယ်ပေါ့နော်ရှမ်းပြည်နယ်ဝန်ကြီးနယ်ဒီနေ့နေ့လည်းပဲကြောက်ဝန်ကြီးချုပ်တာလေအလုံးသွားတယ်
ပြည်내လွတ်တော်ကိုယ်စားလှယ်ပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီလိုမျိုးပြည်ဦးလွင်တဲ့နောင်ချိုမှာမြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ရဲ့တိုက်ခိုက်ရတဲ့အကြောင်းအရာကတော့ရခိုင်ပြည်နယ်ထဲမှာအေအေတို့စစ်ရေးအရေးနှိမ်လာတာခါလဲတစိတ်တစ်ပိုင်းဖြစ်တဲ့ဆိုပြီးမြန်မာစစ်တပ်ကဒီကနေ့ပြောဆိုလိုက်တဲ့သတင်းနဲ့အတူ2020အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကတော့ဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်ဝင်ရွေးခံတဲ့ကိုယ်စားလှယ်တွေကြားမှာဒုသမ္မတဟောင်ဂျိုးဘိုင်ဒန်ကရှေ့ဆုံးကနေဦးဆောင်နေတယ်ဆိုတဲ့အကြောင်းသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်မြောက်ကိုရီးယားကနိုင်ငံရှိဘက်ကမ်းလွန်ပင်လယ်တဲကိုဒီကနေ့ဒါလိုပစ်ဒုံးကျည်တွေထပ်ပြီးပြစ်လွတ်ဆန်သက်တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်ဒါဟာအမေရိကန်တောင်ကိုရီးယားပူးတွဲစီရေးလေ့ကျင့်မှုဆက်လုပ်နေတဲ့အပေါ်မကျေနပ်ဘူးဆိုတာကိုဆက်ပြီးပြနေတဲ့ပုံရပါတယ်ပြီးခဲ့တဲ့သတင်းသုံးပတ်အတွင်းမြောက်ကိုရီးယားဒုံးကျည်ဆန်သက်ပြစ်လွတ်တာ6ကြိမ်ရှိသွားပါပြီတောင်ကိုရီးယားဒါမှမဟုတ်အမေရိကန်နဲ့တွေ့ဆုံဆွေးနွေးဖို့ညင်ထားတဲ့မြောက်ကိုရီးယားအစိုးရဟာပို့ပြီးတော့ရန်လူတွေရည်တည်ချက်မျိုးစီပြန်ရောက်သွားတယ်ဆိုတာဒီဆန်သက်မှုတွေကပြနေပါတယ်တောင်ကိုရီးယားနိုင်ငံတော်လုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးဒီကနေ့လုပ်ပြီးတဲ့နောက်ဒုံးကျည်ပြစ်လွတ်ဆန်သက်တာတွေကိုရပ်ပစ်ဖို့မြောက်ကိုရီးယားကိုတောင်းဆိုလိုက်တယ်လို့ဒီလိုလုပ်ရမျိုးဟာစီးရဲတင်မာမှုပိုးပြီးအရှိန်မြင့်လာစေနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအရဘယ်လိုပဲထိန်းဒုံးကျည်ဆန်သက်တာမျိုးကိုမဆိုမလုပ်ဖို့မြောက်ကိုရီးယားကိုပိတ်ထားပါတယ်ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အဲ့ဒီဒုံးကျည်တွေဟာအမေရိကန်ကိုမရောက်နိုင်တာကြောင့်ဒုံးကျည်ဆန်သက်တာတွေပေါ်သူ့အနေနဲ့ပြဿနာမရှိဘူးလို့ပြောထားပါတယ်
အမေရိကန်မျိုးသမီးလွှတ်တော်အမတ်နှစ်ယောက်ကိုအစ္စရေးကပြည်ဝင်ခွင့်ပိတ်ခဲ့ပြီးတဲ့နောက်တယောက်ကိုတော့ပြည်ဝင်ခွင့်ပေးဖို့ဆုံးဖြတ်ချက်ပြင်ဆင်လိုက်ပါတယ်။အောက်လွှတ်တော်အမတ်ရာရှိဒါတာလီဘ်ကိုသူ့ရဲ့ပါလက်စတိုင်းလူမျိုးအဖွားနဲ့တွဲနိုင်ဖို့လူသားချင်းစာနာတဲ့အနေနဲ့ပြည်ဝင်ခွင့်ပြုတယ်လို့အစ္စရေးပြည်ထောင်စုဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။အောက်လွှတ်တော်အမတ်ရာရှိဒါတာလီဘ်နဲ့အီဟန်အိုမာတို့ကိုပြည်ဝင်ခွင့်မပြုဘူးလို့အစ္စရေးကကြားသားရင်းနှီးကကြေညာခဲ့တဲ့အတွက်အရှေ့လက်ပိုင်းဒေသကအမေရိကန်မဟာမိတ်အစ္စရေးအပေါ်အမေရိကန်ထောက်ခံမှုနဲ့ပတ်သက်လို့အခြေတင်ဆွေးနွေးစရာဖြစ်ခဲ့ပါတယ်။ဒီကနေ့ရေအစိုးရထုတ်ပြန်ချက်ထဲမှာတော့အမတ်အိုမာရဲ့နာမည်ကိုဖော်ပြခြင်းမရှိပါဘူး။ဒီမိုကရက်ပါတီဝင်အမေရိကန်လွှတ်တော်အမတ်နှစ်ယောက်လုံးဟာပါလက်စတိုင်းပေါ်အစ္စရေးရဲ့ပြုမှုဆက်ဆံပုံနဲ့ပတ်သက်လို့လူသိရှင်ကြားထုတ်ဖော်ဝေဖန်ကြသူတွေဖြစ်ပါတယ်။သူတို့ဟာအစ္စရေးနဲ့ဂျော်ဒန်မြစ်အနောက်ဖက်ကမ်းကမြို့တချို့စီကိုတွားရောက်ဖို့စီစဉ်ထားကြတာပါ။သူတို့ကိုပြည်ဝင်ခွင့်ပေးရင်အစ္စရေးရဲ့အားနည်းချက်ကိုပြရရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ပေါ်မှာကြားသာပြီးနေ့ကရေးခဲ့ပြီးမကြခင်မှာပဲပြည်ဝင်ခွင့်မပေးဘူးလို့အစ္စရေးအစိုးရကလည်းထုတ်ပြန်ခဲ့တာပါ။အစ္စလမ်ဘာသာဝင်တွေဖြစ်ကြတဲ့အမျိုးသမီးလွှတ်တော်အမတ်နှစ်ယောက်လုံးဟာအင်မတန်ကိုဂျူးဆန့်ကျင်သူအစ္စရေးဆန့်ကျင်သူတွေဖြစ်တာမို့အစ္စရေးကနိုင်ငံနဲ့ပေးမဝင်တာနားလည်နိုင်တယ်လို့သမ္မတထရမ့်ကပြောပြီးအစ္စရေးရဲ့ဆုံးဖြတ်ချက်ကိုကာကွယ်ခဲ့ပါတယ်။
တရုတ်စစ်တပ်နဲ့တင်ရင်တွေနဲ့စစ်ကားဒါဇင်ပေါင်းများစွာရှင်စန်းအားကစားညုံနာမှာဒီကနေ့ရပ်ထားတာကိုတွေ့ရပါတယ်။အဲ့ဒီအားကစားညုံဟာတရုတ်ပြည်မကြီးနဲ့ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဆက်ထားတဲ့ဒါဇင်ပြည်နာမှာရှိတာပါ။အဲ့ဒီရင်တွေဟာတရုတ်ပြည်သူစစ်အဖွဲ့ဖြစ်တဲ့ပြည်သူလက်နက်ကန်ရတပ်ဖွဲ့ပိုင်ကားတွေဖြစ်တယ်ဆိုတာဂျိုရူးကရိုက်ယူထားတဲ့ရုပ်ပုံတွေကနေတဆင့်အတည်ပြုထားပါတယ်။ဒါဟာတစ်ဖက်ချမ်းဟောင်ကောင်ကျွန်းကဒီမိုကရေစီရေးဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နှင်းမယ်ဆိုတဲ့ချင်းချောင်းမှုတစ်ခုအဖြစ်တချို့ကယူဆပါတယ်။ဒီတော့ဒီမှာပဲUK နိုင်ငံဆိုင်ရာတရုတ်တံမတ်ကြီးလူရှောင်မင်းကဟောင်ကောင်ကအစွန်းရောက်သူတို့ဟာဒီမိုကရေစီကိုကာကွယ်ယူပြီးတရားဥပဒေစိုးမိုးရေးနဲ့ငြိမ်မှုပြည်ပြားရေးကိုချိန်ချောက်နေတယ်လို့ကြာသပတေးနေ့ကလန်ဒန်မှာလှုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။အနောက်နိုင်ငံတွေအနေနဲ့ဟောင်ကောင်အရေးမှာဝင်ဆွတ်ဖက်နေတာကိုရပ်ဖို့တံမတ်ကြီးလူကတိုက်တွန်းပြီးအဲ့ဒီလိုရက်ဟာကြောက်တုံးကိုမပြီးကိုချရောက်ပေါ်ကိုပြန်ပစ်ချတယ်လို့ဖြစ်မယ်လို့ဆိုပါတယ်။ UK နိုင်ငံအနေနဲ့ဆိုရင်ဒီလိုရုံးဝင်းစကတ်အခြေအနေမျိုးကိုဘယ်လိုအရေးယူမှုမှမလုပ်ဘဲတီးခံမလားဆိုတာကိုလည်းသူကမေးခွန်းထုတ်သွားပါတယ်။
ဗြိတိန်ပိုင်နဲ့ဂျီဘရော်တာကျွန်းမှာထိန်းသိမ်းထားတဲ့အီရန်ရေနံတင်သင်္ဘော Grace 1ကိုပြန်မလွှတ်ဖို့အမေရိကန်အစိုးရပြောနေပေမဲ့ဂျီဘရော်တာအာဏာပိုင်တွေကကြာသပတေးနေ့ကပြန်လွှတ်ပေးလိုက်ပါတယ်။ရေနံစိမ်းတွေဆီးရီးယားကိုမတင်ပို့ပါဘူးဆိုတဲ့အီရန်ရဲ့အာမခံချက်ရတဲ့အတွက်ဒီသင်္ဘောကိုဆက်ထိန်းသိမ်းထားစရာအကြောင်းမရှိဘူးလို့ဂျီဘရော်တာဝန်ကြီးချုပ် Fabian Picardo ကကြေညာချက်ထုတ်ပြန်ပါတယ်။အီရန်ရေနံတွေတင်ဆောင်လာတဲ့သင်္ဘောကိုဇူလိုင်လ4ရက်နေ့တုန်းကဗြိတိန်တော်ဝင် Marine တပ်ကဖမ်းဆီးခဲ့တာပါဒီသင်္ဘောကိုပြန်မလွှတ်ပေးစေချင်ဘူးဆိုတဲ့အရေးလက္ခဏာတွေအမေရိကန်ဘက်ကပြသခဲ့ပေမဲ့တရားဝင်တောင်းဆိုတာမျိုးမရှိခဲ့ဘူးလို့ဂျီဘရော်တာတရားသူကြီးချုပ်ကပြောကြားပါတယ်အမေရိကန်ဘက်ကတောင်းဆိုရဲဆိုတဲ့သတင်းထွက်ခဲ့တဲ့အတွက်သင်္ဘောပြန်လွှတ်ရေးမလွှတ်ရေးဂျီဘရော်တာတရားရုံးချုပ်မှဂျာသာရီနေတော့ကဆုံးဖြတ်ချက်တောင်းဆုံးဖြတ်မဲ့အချိန်တောင်နှောင့်နှေးခဲ့တာပါ EU ဥရောပတမကရဲ့အရေးယူတန်ခတ်မှုရောအမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုကိုပါ Grace 1သင်္ဘောချိုးဖောက်ပြီးတော့အီရန်ရေနံတွေကိုဆီးရီးယားကိုတင်ပို့နေတယ်လို့ယုံကြည်နေကြပါတယ်။အီရန်ရေနံတင်သင်္ဘောကိုကြာသပတေးနေ့ကပြန်လွှတ်ပေးလိုက်ပြီဖြစ်ပေမဲ့ညပိုင်းအထိသင်္ဘောပြန်ထွက်မသွားသေးပါဘူး။ဒီကနေ့တောက်ကြနေ့မှာထွက်သွားလိမ့်မယ်လို့မျှော်လင့်ရပါတယ်။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြညနေပဲသတင်းတွေကိုဆက်ပြီးတော့ပြောပြနေပါတယ်ပိုင်ဆိုင်မှုညင်းပွားနေတဲ့ကက်ရှမီးယားဒေသက line of control နှစ်ဖက်ပိုင်းခြားထားတဲ့စီးကိုကျော်ပြီးအိန္ဒိယတပ်ဖွဲ့တွေကပစ်ခတ်တာကြောင့်ပါကစ္စတန်စစ်သားနောက်ထပ်တဦးသေဆုံးသွားတယ်လို့ပါကစ္စတန်စစ်ဘက်ကပြောတာကြောင့်24နာရီတောင်မှပြည့်တဲ့အချိန်တွင်သေဆုံးတဲ့ပါကစ္စတန်စစ်သား6ယောက်ရှိသွားပါပြီ။ပါကစ္စတန်ကြီးတဲ့ပြောခွင့်ရဗိုလ်ချုပ်အာစစ်ဂါဖူးကအမိမြေရဲ့ရဲရင်တဲ့နောက်ထပ်သားကောင်းတဦးဟာတာဝန်ထမ်းဆောင်ရင်အသက်ပေးသွားပါတယ်လို့ဒီကနေ့ Twitter မှာရေးပါတယ်။ကြာသပတေးနေ့တုန်းကလည်းပါကစ္စတန်အုပ်ချုပ်တဲ့ကက်ရှမီးယားဘက်ခြမ်းကိုအိန္ဒိယဘက်ကပြစ်တာကြောင့်ပါကစ္စတန်အရသား2ဦးနဲ့စစ်သား3ဦးသေဆုံးတယ်လို့ပါကစ္စတန်စစ်ဘက်နဲ့ရဲဘက်ကပြောပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံစလုံးကကက်ရှမီးယားဒေသတစ်ခုလုံးကိုပိုင်တယ်လို့ပြောထားကြတာပါ။အိန္ဒိယကသူတို့အုပ်ချုပ်တဲ့ကက်ရှမီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်권ကိုပြီးခဲ့တဲ့သတင်းပတ်မှာပြန်ရုပ်သိမ်းလိုက်ပြီးခဲ့တဲ့ကနိုင်ငံခြားဆက်ဆံရေးတင့်မာနေတာပါ။နောက်ထပ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုအိန္ဒိယဆူရကကက်ရှမီးယားဒေသမှာချထားပြီးတကားမှမရှိဘူးတဲ့လူမျိုးရေးတင်းကြပ်မှုနဲ့ပြည်ပင်ကန့်သတ်မှုတွေလုပ်ထားတာဆက်နေရရှိပါပြီ။အထူးသဖြင့်တော့တောက်ကြနေဝတ်ပြုစုတောင်းပွဲတွေအပြီးမှာရုံးဝင်းဆန့်ခတ်အကြမ်းဖက်တဲ့အခြေအနေတွေဖြစ်မလာအောင်တားဆီးဖို့လူမျိုးရေးတင့်ကြပ်ထားတာပါ။ကိုယ်ပိုင်အုပ်ချုပ်ခွင့်ရုပ်သိမ်းတဲ့အပေါ်နဲ့ညမထွက်ရတဲ့အခြေအနေမျိုးနှီးပါတင်းကျပ်မှုတရင်အမောင်ချထားတာတွေအပါအဝင်လူညုံရေးတင်းကျပ်မှုတွေပေါ်ကက်ရှမီးယားရေးလှုပ်ရှားတဲ့အဖွဲ့တစ်ဖွဲ့ကအယူခံဝင်ထားတာကိုအိန္ဒိယဒါယုံချုပ်ကဒီကနေ့ကြားနာဖို့ရှိပါတယ်
။ကမ္ဘာစီးပွားရေးကြာဆင်းနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေအနည်းငယ်လျှော့သွားတာနဲ့အတူဒီကနေ့အာရှနဲ့ဥရောပအစုချေရာဈေးကွက်တွေမှာဈေးတွေအနည်းငယ်ပြန်တက်ပါတယ်။အာရှကအဓိကအစုချေရာတွေဖြစ်တဲ့ဟန်ဆန်းနဲ့နီကေးအစုချေရာဈေးတွေဒီကနေ့တောက်ကြနေ့မှာဈေးအတက်နဲ့ဈေးကွက်ပိတ်သွားပါတယ်။တောက်ကြဂျာတာပရင်းနေတော့ကဈေးတွေကျခဲ့ပြီမဲ့ဒီကနေ့ပြန်တက်တာပါဥရောပကအဓိကအစုရှယ်ယာဈေးတွေအလုံးနှီးပါလဲဈေးတွေတက်နေပါတယ်အမေရိကန်ဗဟိုဘဏ်ကငွေစုလက်မှတ်တွေရဲ့နှစ်တိုအတိုးနှုန်းကိုနှစ်ရှည်အတိုးနှုန်းထက်ဗုဒ္ဓနေ့ကမြင့်လိုက်တာကြောင့်စီးပွားရေးကျဆင်းမဲ့အလားအလာဖြစ်နိုင်တယ်လို့ယင်းနှိမ့်နှံသူတွေဆိုရင်ပြီးအစုရှယ်ယာဈေးတွေတစ်ချိန်တုန်းကျဆင်းခဲ့တာပါအမေရိကန်မှာဈေးကွက်မဖွင့်သေးပေမဲ့ဂျာတာပရင်းနေတော့ကဈေးကွက်ပိတ်ချိန်မှာတော့ Nasdaq အညွန်ကိန်းကလွဲလို့ဂျန်နဲ့အဓိကအစုရှယ်ယာတွေအတက်ဈေးနဲ့ဈေးပိတ်ခဲ့ပါတယ်။အမေရိကန်လက်လီအယောင်ဈေးကွက်မှာဝယ်လူအားတက်နေတယ်ဆိုတဲ့အစီရင်ခံစာတစ်ခုဂျာတာပရင်းနေတော့ကထွက်လာတာကြောင့်ကမ္ဘာစီးပွားရေးရှေ့အလားအလာအပေါ်စိုးရိမ်နေကြတဲ့ယင်းနှိမ့်မြုံနှံသူတွေစိတ်သက်သာရာရခဲ့ကြပါတယ်။အမေရိကန်မှာဇူလိုင်လအတွင်းလက်လီအယောင်အားဟာခန့်မှန်းထားတာထက်ပိုပြီး 3.8% ရာခိုင်နှုန်းတက်ခဲ့ပါတယ်။ဝယ်ယူစားသုံးသူတွေဘက်ကဝယ်လိုအားတက်လာပြီးမဲ့လဲစီးပွားရေးဆိုင်ရာယင်းနှိမ့်မြုံနှံမှုနဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကတော့အားနည်းနေစေဖြစ်ပါတယ်အဓိကအကြောင်းကတော့အမေရိကန်နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲတွေအပေါ်မှာစိုးရိမ်နေကြလို့ဖြစ်ပါတယ
်အမေရိကန်လူမှုထင်းထင်းစခန်းတွေမှာထင်းထင်းထားတဲ့ကလေးငယ်တွေကိုလွန်လောက်တဲ့အစားအစာရေနဲ့အခြေခံတန်ရှင်းရေးပစ္စည်းတွေထရမ့်အစိုးရအနေနဲ့ကူညီထောက်ပံ့ရမယ်လို့အမေရိကန်ဖက်ဒရယ်ယူကန်တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်အစိုးရအနေနဲ့ဘေးရန်ကင်းပြီးတန်ရှင်းတဲ့နေရာဌာနမျိုးတွေလုပ်ပေးဖို့လိုအပ်တဲ့1998ခုနှစ်အငင်းပွားမှုအဆုံးသတ်ရေးအစီအစဉ်ကိုထရမ့်အစိုးရကချိုးဖောက်ထားတယ်လို့တရားသူကြီး3ဦးပါဆန်ဖရန်စစ္စကိုမြို့အမှတ်9အယူခံတရားရုံးကကြာသပတေးနေ့မှာဆုံးဖြတ်တာပါကလင်းငယ်တွေကောင်းမွန်လုံလောက်တဲ့အစားအစာတွေစားရဖို့တန်ရှင်းတဲ့ရေကိုတောက်ရဖို့တန်ရှင်းတဲ့ရေချိုးခန်းအိမ်သာတွေပါတဲ့တန်ရှင်းတဲ့နေရာဌာနတွေမှာထားဖို့ဆက်ပြားသွားတိုက်ဆေးတွေရှိဖို့ကောင်းကောင်းမွန်မွန်အိပ်စရာဖို့နဲ့ကလေးတွေရဲ့ဘေးကင်းလုံခြုံရေးထိခိုက်မှုမရှိအောင်လုပ်ပေးဖို့လိုအပ်တယ်လို့တရားသူကြီးတွေကဆုံးဖြတ်ချက်မှာရေးထားပါတယ်ကလေးတွေကိုခဏထင်းထင်းထားချိန်တွင်သွားရိုက်ဆေးနဲ့ဆက်ပြာတွေပေးဖို့အဲ့ဒီအစီအစဉ်ထဲမှာမပါဘူးလို့အစိုးရရှိနေတဲ့သူကဇွန်လမှာညင်းချက်ထုတ်ရှောက်လဲခဲ့မှုပါတယ်။ ဒီလိုမရှိမဖြစ်အခြေခံလိုအပ်ချက်တွေကိုကလေးတွေမလိုဘူးလို့အမေရိကန်အစိုးရကညှင်းချက်ထုတ်တာကိုသိရတာဟာအမေရိကန်တွေအားလုံးအတွက်အထိတ်တလန့်ဖြစ်စရာပဲလို့လူငယ်ဥပဒေဆိုင်ရာဌာနရဲ့အကြီးအကဲညွှန်ကြားရေးမှူးလီစီယာဝဲလ်ချ်ကပြောပါတယ်
။တရုတ်နဲ့ဖိလစ်ပိုင်နိုင်ငံကြားရေနံနိမိတ်အငင်းပွားနေတဲ့ကိစ္စကိုဆွေးနွေးဖို့အတွက်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေဒီလာတဲ့တရုတ်နိုင်ငံသွားပြီးတရုတ်သမ္မတရှီဂျင်ပင်နဲ့ဆွေးနွေးဖို့ရှိနေပါတယ်။တောင်တရုတ်ပင်လယ်ထဲကရေတံတားတွေနဲ့လောင်စာပေါ်ကျွယ်ွားတဲ့ရေပြင်နယ်နိမိတ်ကိုတရုတ်နဲ့ဖိလစ်ပိုင်ကြားသူပိုင်ကိုပိုင်အငင်းပွားနေတာပါ။ဖိလစ်ပိုင်သမ္မတဟာဗန်နစ်နိုအကွီနိုလက်ထက်တုန်းကစကာရာဘိုရှောကျွန်းငယ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့နိုင်ငံတကာအငင်းပွားမှုဖြေရှင်းရေးခုံတမာတိရုံးအထိတက်ပြီးတော့ဆုံးဖြတ်ချက်ယူခဲ့ပါတယ်။တမိုင်းကြောင်အရာအဲ့ဒီကျွန်းဟာတရုတ်တို့မပိုင်မဟုတ်ဘူးလို့2016ခုနှစ်မှာဒီခုံတမာတိရုံးကအဆုံးဖြတ်ပေးခဲ့တာပါ။ဖိလစ်ပိုင်ဘက်ကအနိုင်ရခဲ့တဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ပင်လယ်ထဲမှာဒီနိုင်ငံတွေလိုက်နာရမယ့်စီးပင်းစည်းကမ်းတွေတတ်မှတ်နိုင်ရေးအလားအလာအတွက်သမ္မတရှီနဲ့ဆွေးနွေးလိုက်မယ်လို့ဖိလစ်ပိုင်သမ္မတရုံးကထုတ်ပြန်ထားပါတယ်။တောင်တရုတ်ပင်လယ်ကိစ္စကတိတ်ကြီးမားတဲ့ကိစ္စဖြစ်တဲ့အတွက်ဆွေးနွေးမှာဖြစ်ပေမဲ့ဘယ်သူနိုင်ငံကပိုင်ဆိုင်နေဆိုတာကိုမပြောဘဲဆွေးနွေးမှုတွေကိုစနိုင်ဖို့ကြိုးစားမယ်လို့သမ္မတရုံး website မှာသမ္မတဒူတာတီကပြောကြားထားပါတယ်ရှင
်တောက်တာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်သိန်းနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ပြင်းဦးလွင်နဲ့နောင်ချိုမြို့တွေမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၃ဖွဲ့ရဲ့ပူးပေါင်းတိုက်ခိုက်မှုတွေအတွင်ထိခိုက်ပျက်စီးမှုတွေနဲ့လုံခြုံရေးအခြေအနေကြောင့်ကုံသွယ်ရေးလမ်းကြောင်းတွေရပ်ဆိုင်းနေသလိုခရီးသည်တွေလည်းတောင်တင်နေကြပါတယ်။စောက်လုံရေးဝန်ကြီးဌာနကတော့ပျက်စီးသွားတဲ့အဓိကတံတားကိုရပ်ပိုင်းအတွင်ပြန်စောက်ဖို့ကတိပေးထားပါတယ်။မြမအစိုးရကတော့ဒီတိုက်ခိုက်မှုတွေကြောင့်ငြိမ်းချမ်းရေးအလားအလာတွေကိုထိခိုက်လာနိုင်တယ်လို့ဒီကနေ့ပဲသတိပေးလိုက်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်။
ဟုတ်ကဲ့မန္တလေးတိုင်းဒေသကြီးပြင်ဦးလွင်နဲ့ရှမ်းပြည်နယ်နောင်ချိုမြို့နယ်အတွင်းကိုကြာသာပတေးနေ့ကတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်ချိန်မှာဂုတ်တွင်းတရမိုင်းခွဲဖျက်ဆီးခံခဲ့ရတဲ့အတွက်တရုတ်မြန်မာနယ်စပ်ကုံသွေးလမ်းကြောင်းရပ်ဆိုင်းသွားခဲ့တယ်လို့ခီးသွွားတွေလည်းအသွားအလာပြတ်တောက်ခဲ့တာပါ။ဒါပေမဲ့လည်းစောက်လုပ်ရေးဝန်ကြီးဌာနကတော့၅ရက်အတွင်းမှာနှစ်လမ်းသွားဘေးလီတရကိုတိစောက်သွားမှာဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဒီကနေ့နေခင်းမှာဂုတ်တွင်းတရားကိုရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကလာရောက်စစ်ဆေးခဲ့ပြီးလက်ရှိအခြေအနေကိုနောင်ချိုမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမြင့်စွေကအခုလိုပြောပါတယ်
။ဒီနေ့ကမနေ့ပိုင်းကျွန်တော်တို့အဲဒီဂုတ်တွင်းနယ်ကိုသွားတယ်ပေါ့နော်။ရှမ်းပြည်နယ်ဝန်ကြီးနဲ့ဒီနေ့နေ့လယ်မှာဝန်ကြီးချုပ်လာတယ်။အလုံးသွားစစ်ဆေးတော့မိုင်းကလောလောဆယ်ကတော့ထောင်ထားတဲ့အနေလုံးတော့ရပြီပေါ့။ဟိုတရားကိုထောင်နေမိုင်းကြီးမကွဲတဲ့မိုင်းပေါ့နော်။ကျန်တာဆက်ပြီးတော့ရှာရအောင်ပါပေါ့ဒီနေ့တနာ ਈ ဝဲနှစ်နာရီတိအောင်ရတဲ့တဲ့င်းပေါ့တရားဆောင်မှာတော့သူတို့၅ရက်လောက်ကြာလိမ့်မယ်ပေါ့ဟိုသူတို့ပြောပေါ့လေနော်အဲ့ဒီတရားပေါ်ကိုအပေါ်ကနေပြီးတော့တန်ပြားထူထူနှစ်ထပ်ခံပါပေါ့နှစ်ထပ်ခံပြီးတော့သူကကားတငင်မောင်းရအောင်သူတို့ဒီ၅ရက်အတွင်းပြီးအောင်လုပ်မယ်ဟာကိုငါးကြီးတွေကတော့မောင်းလို့မရသေးဘူးပေါ့လေနော်ဒီနေ့နေအလုံးအချင်းကြီးကတော့ကောင်းသွားပါ
မနေ့တုန်းကတိုက်ခိုက်မှုအတွင်းမှာတမ်ရော်ကအရာရှိစစ်သည်9ဦးကြာဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ဝင်3ဦးကြာဆုံး2ဦးဒဏ်ရာရပြီးတေဆုံးသူအရသား3ဦးဒဏ်ရာရသူ10ဦးစုစုပေါင်းတေဆုံးသူ15ဦးနဲ့ဒဏ်ရာရသူ13ဦးရှိခဲ့ကြောင်းလည်းနိုင်ငံတော်တမ်ရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်တမ်ဘရောသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်မှုဘုံမှုကျုပ်ဇော်မင်းထွန်းကတော့တက်ခိုက်မှုတွေကြုံနေရတဲ့နယ်မြေကနောက်ဆုံးအခြေအနေတွေကိုအခုလိုပြောပါတယ
်ကျွန်တော်ဆက်ပြီးတော့နယ်မြေနဲ့ပတ်သက်ပြီးလုံခြုံရေးဆက်လက်ဆောင်ရွက်နေတဲ့ဆီကဒီနေ့ထူးတဲ့အခြေအနေတော့မရှိပါဘူ
းမူဆယ်နန်းခန့်နယ်စပ်ကုံသွေးဇုံကတာဝန်ရှိသူတဦးကတော့ဒီလ15ရက်နေ့တက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာတရုတ်မြန်မာနယ်စပ်ကုံသွေးရေးဟာလုံးဝရပ်ဆိုင်းသွားကြောင်းပြောပါတယ်
ကျသွားတော့ပေါ့ကျသွားဘာလို့ဒီတလမရှိတာဟိုတော့ရှင်ပါလေဒါကအတက်ကောအရှင်အောင်အဲ့မှာဟိုဟာဖြစ်သွားတော့ block ဖြစ်သွားတော့တာလေရှင်းတဲ့ကောင်တက်တဲ့ကလည်းဘယ်တော့မှတက်လို့မရတော့ဘူးလေ
မူဆယ်မျိုးကကုံစီတိုင်းပိုင်ရှင်တူဦးကတော့သူတို့အခက်ခဲကိုအခုလိုပြောပါတယ
်လက်တလုံးအနေထားဆိုရင်တော့ကျွန်တော်တို့ဒီအပေါ်ကုံပစ္စည်းတွေပေါ့ကုံငယ်တွေရဲ့သူတို့ဘုံစားပေါ်ဝယ်ထားတဲ့ပစ္စည်းတွေကကျွန်တော်တို့ကိုယ်တော်နေမှာအကုန်ပိတ်နေတာပေါ့ကွာကားတွေကကားလမ်းကြောင်းပေါ်ဆင်းလို့မရတော့အဲအဲ့ဒါတော့ရှိတယ်ပေါ့ရုပ်ပစ္စည်းပေါ့ဟုတ်ကဲ့ပေါ့မန္တလေးဘက်ကတက်တဲ့ဟာကလည်းဟိုလက်မရလို့သေးဘူးတက်လို့မရသေးဘူးဗန်းကကုန်တင်းတာတော့အတီးကမင်းဖြစ်နေတော့လေတက်တဲ့ကလည်းတက်လို့မရအောင်ဆင်းတဲ့ကလည်းဆင်းလို့မရဘူးအလုံးစုံတော့ပိတ်နေ
ကလန်ွေပိတ်ဆို့နေချိန်မှာပဲမန္တလေးလာရှုမြေထအသွာလာဟာလေဒီကနေ့ကစတင်ပြီးရက်ဆိုင်ထားကြောင်းနဲ့ဘယ်နှစ်ပြန်ထွက်မယ်ဆိုတာမသိသေးကြောင်းမန္တလေးဘူရာယုံကတာဝန်ကျဝန်ထမ်းတဦးကပြောပါတယ
်ထွက်ဖို့ဒီနေ့လက်မနဲ့လည်းမထွက်ဘူးရှင့်ဟိုဘက်မှာအချိန်နဲ့သိမ့်မကောင်းသေးလို့ပါအဲ့ဒါမသိသေးဘူးရှင့်မနေ့ကမှပြန်မေးပါဦး
မန္တလေးလားရှုယထာပြန်ထွက်မဲ့နေ့ရက်ကိုမေးမြန်းနိုင်ဖို့မန္တလေးရုံပိုင်ကျုံးနဲ့မြေထာတိုင်းရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီလ15ရက်နေ့တိုက်ခိုက်မှုဖြစ်ပွားချိန်မှာတီဘောမြို့ကိုနိုင်ငံခြားသားခီးတဲ့50လောက်ရောက်ရှိနေခဲ့ပါတယ်လက်တလုံးမှာတော့ကားနဲ့ယထာအသွာလာတွေရက်ဆိုင်နေတာကြောင့်လားရှုကတဆင့်လေချောင်းနဲ့ခေါ်ယူဖို့ပြင်ဆင်နေကြောင်းမြမခီးသွားလုပ်ငန်းရှင်များအသင်းမန္တလေးဇုံဥက္ကဋ္ဌဦးမျိုးရီကပြောပါတယ်
သူတို့ဒီအယောက်50လောက်ရှိပါတယ်နိုင်ငံသားလေကားလမ်းလည်းပြေးထားတယ်ယထာလည်းမထွက်ဘူးဆိုတော့သူတို့ကဗန်လေးနဲ့ရန်ကုန်ကိုပြန်ရမှာဘာလို့ဆိုတော့သူတို့ရဲ့ flight condition တွေကဘန်ကောက်ရှိမယ်စသဖြင့်ပေါ့နော်အဲ့လိုရှိနေတဲ့ဆိုတဲ့အခါကျတော့ကျွန်တော်တို့က last show ကနေပြီးတော့အဲကံဘောဇာနဲ့ flight နဲ့မန္တလေးနဲ့ရန်ကုန်ကိုပြန်ထွက်ဖို့ကျွန်တော်တို့စီစဉ်ထားပြီးပါတယ်မနေ့က
နိုင်ငံတော်တမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေကတော့မနေ့တုန်းကတိုက်ခိုက်မှုကိုအကြမ်းဖက်လုပ်ရဖြစ်သတ်မှတ်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်လို့ဒီလုပ်ရဟာငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုထိခိုက်စေကြောင်းလည်းအခုလိုပြောပါတယ
်ဒီလိုမျိုးအကြမ်းဖက်လုပ်ရစီလုပ်တာကငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုကြီးကြီးမားမားထိခိုက်စေတယ်အဲ့တော့နှုတ်ဦးနှစ်ဖက်ငြိမ်းချမ်းရေးကိုတကယ်လိုလားတဲ့ဆန္ဒပေါ့နော်နောက်တစ်ခုကဒီလိုမျိုးဆွေးနွေးပွဲတွေကျင်းပစဉ်ကာလကိုကျွန်တော်တို့အများထုတ်ခြင်းမပြုဘဲနဲ့စင်ရင်စင်နာပန်းနဲ့ဇဝဲဝိုင်းကကျွန်တော်တို့မြန်မြန်ဆန်ဆန်ဆွေးနွေးတာကအကောင်းဆုံးဖြစ်မယ်။ဒီဟာကိုလည်းကျွန်တော်တို့သက်ဆိုင်တဲ့ခေါင်းဆောင်တွေအားလုံးကိုလည်းကျွန်တော်တို့အနေနဲ့တိုက်တွန်းခြင်းပါ
။တမ်ရောဘက်ကတော့တိုက်ခိုက်မှုတွေမကြုံရခင်တရက်အလိုမှာတစ်ဖက်သက်ပြစ်ခတ်ရစဲရေးကြီးညာထားတာကိုငင်းချမ်းရေးအတွက်ထိထိရောက်ရောက်အသုံးချဖို့တိုက်တွန်းခဲ့တာပါ။ဒါပေမဲ့လည်းမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဘက်ကတော့သူတို့နယ်မြေတွေမှာစစ်တပ်ကထိုးစစ်ဆင်နေတာကြောင့်လက်တုံပြန်လာဖြစ်ကြောင်းပြောဆိုထားကြပါတယ်ခင်ဗျာ။
ကိုမိုးစော်ပါရှင်အခုလိုမျိုးပြည်ဦးလွင်နဲ့နောင်ချိုတိုက်ခိုက်မှုနဲ့ရခိုင်စည်ရဲအခြေအနေဆက်ဆက်မှုရှိပါသလားဆိုတာကိုလည်းကြည့်ရအောင်ပါပြည်ဦးလွင်နဲ့နောင်ချိုမြို့တွေမှာတော့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ပူးပေါင်းတိုက်ခိုက်ခဲ့တဲ့အကြောင်းရင်းတွေထဲမှာရခိုင်ပြည်နယ်တွင်းမှာအေရခိုင်တိုင်းသားလက်နက်ကိုင်အဖွဲ့စည်ရဲအရေးနှိမ်လာနေတာဟာလဲဒစိတ်တပိုင်းအဖြစ်ပါဝင်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်လက်တလုံးမှာလဲရခိုင်လက်နက်ကိုင်အဖွဲ့အေနဲ့နေ့စဉ်ရက်ဆက်ဆိုသလိုတိုက်ခိုက်မှုတွေရှိနေကြောင်းလဲတပ်မတော်ကပြောဆိုပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမန္တလေးတိုင်းပြည်ဦးလွင်မြို့ကတမတော်နီးပညာတက္ကသိုလ်နဲ့ရှမ်းပြည်နယ်နောင်ချိုမြို့နယ်ဂုတ်တွင်ရေကင်းစခန်းပါဝင်နေရာ၅ခုမှာမြောက်ပိုင်းမှာမိတ်တပ်ဖွဲ့တွေတချိန်တည်းလိုလိုတိုက်ခတ်ခဲ့တာဟာနိုင်ငံရေးယူရချက်ထက်အကျိုးစီးပွားပေါ်အခြေခံတိုက်ခတ်ခဲ့တာဖြစ်ကြောင်းတမတော်ကပြောဆိုလိုက်တာပါလုံချုံရေးတပ်ဖွဲ့ဝင်တွေနဲ့အရသာအချို့အပါအဝင်လူ15ယောက်ထက်မနည်းသေဆုံးခဲ့ရတဲ့တိုက်ခတ်မှုတွေဟာမကြာသေးခင်ကအာဏာပိုင်တွေရဲ့မူရေးစေဝါးနှိမ်နှင်းမှုတွေဖြင့်ရခိုင်နဲ့ချင်းပြည်နယ်တွေမှာအေအေဖွဲ့စီရေးရအရေးနှိမ့်လာတဲ့အတွက်လက်ထုတ်ပြန်လာဖြစ်ကြောင်းလဲတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ဒီကတော့ဆိုင်နာရှိနေတဲ့တိုက်ပွဲတွေကိုဆုံးတိုင်းတော့သူရဲ့ထုတ်စီဝါရေးစီးရင်းမြစ်တွေသူရဲ့စေဘာ UNC ပါအေအေဖွဲ့ဆောင်တဲ့ဒီရဲ့တန်းကြောင်းပေါ့နော်အဲဒီနဲ့ပတ်သက်ပြီးတော့ဆိုင်စီရမီယာစီလက်ရှိတယ်သူရဲ့အမကန်တွေပေါ့နော်သူလည်းဆိုင်စီရမီယာဒီရင်ကျွန်တော်တို့အတွင်းပိုင်းပါတဲ့တောက်တော်မြောက်ဦးကမှာလေသူ့လက်ကြီးဆန်းနေရာကြီးဆန်းနေသိမ်းရမှာဒါနဲ့ပတ်သက်တာကိုရေးနေတာလေရေးနေတာကဒါမတိုင်းကမှာအဲဒီသူ့နောင်တိုင်းသားများဆိုပြီးတော့ကြွက်သုံးခွက်နေတဲ့စင်ညာချက်ထုတ်ခဲ့တာလေကျွန်တော်တို့မြင်လာတော့ရဲ့စင်ညာချက်တစ်ခုရှိတယ်ပေါ့ဖြစ်မှာနံပါတ်၄ချက်ကတော့ရှင်းပြတ်မှာပေါ့နော်ဘလဝဘက်မှာအရင်တော့ဒီစိုက်ပွဲနည်းနည်းရဲနေတယ်ခုနောက်ပိုင်းမှာကြာအင်အားကြီးတယ်ပေါ့ဖြစ်ဒါကြောင့်မလို့ဒီကအတွင်းပတ်မှာစိတ်ရင်းမတာတော့ကြာနောက်တော့လို့အတင်းတိုင်းခိုက်ခဲတဲ့ဟာတွေပေါင်းရလာတော့ပြီးအောင
်ပြီးကြတဲ့ဩဂုတ်လ၈ရက်နေ့ကရခိုင်ပြည်နယ်ရထိတ်တောင်မြို့နယ်တွင်ရက်ခွန်တန်ကြေးရွာအုံချိုရေးမှုနေအိမ်ကိုလုံချုံရေးတပ်ဖွဲ့ဝင်တွေကနေဝင်ရောက်စစ်ဆေးရှာဖွေခဲ့ရမှာ W1 စာရန်ပါစိတ်ကြွယူသွဆေးပြားနှစ်တန်းခွဲနဲ့စစ်လက်နက်ပစ္စည်းတွေတင်စီရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်စစ်မျက်နှာတွင် AA ဖက်ကနေစစ်ရေးရအရေးနှိမ့်လာတဲ့ဆိုတဲ့ပြောဆိုချက်နဲ့တမတော်ရဲ့ထုတ်ပြန်ချက်ပေါ်မှာ AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုခဲ့ပါတယ
်။ရသားတွေမရှိတဲ့ဥစ္စာမှာနော်ဗမာစစ်တပ်ကအဲ့ဒီလက်နေပစ္စည်းတွေမူရင်းကျောင်းတွေရတဲ့ဆိုတဲ့ဥစ္စာကဒါကအမှန်ရုပ်တိမတန်တဲ့ကိစ္စပဲ။ဘယ်ရသားကမှလည်းအဲ့လိုမျိုးအိမ်မှာထားရေးမှာမဟုတ်ဘူး။စစ်ရေးရအရေးနှိမ့်နေတယ်လဲဆိုတဲ့ဥစ္စာတော့ဘသူအရေးနှိမ့်နေတယ်လဲမြေပြင်မှာဆိုတဲ့ဥစ္စာကတော့ဗမာစစ်တပ်ဘက်ကပိုတိတာပေါ့။
ဒီကျွမ်းရဲ့ဇူလိုင်ရဲ့ဩဂတ်ဒီပထမပါပေါ့နော်သူတို့ဒီစန်းရှင်တန်ကြဆုံတဲ့ဥစ္စာတွေရှိတယ်နော်အရင်လေးလငါးလတိုက်ခဲ့တဲ့ဥစ္စာတွေထိခိုက်ကြဆုံမှုကကိုများတွေလို့တော့မပြောလို့ရဘူးမြောက်ပိုင်းမှာမိဖွဲ၃ဖွဲ့အနေနဲ့ကတော့ရခိုင်လက်နက်ကိုင်အေဖွဲကိုထုတ်စစ်စင်တိုက်ခိုက်နေတာကိုရတန်းဖို့နဲ့ထုတ်စစ်စင်လှုပ်ရှားမှုတွေကိုဆက်လက်ပြုလုပ်နေမယ်ဆိုရင်ပေါ်
ပါတိုက်ပွဲတွေနေ့စဉ်ရက်ဆက်ဆူစလို့ဖြစ်ပွားနေကြောင်းလဲတမတော်ပြောခွင့်ရတူဘုံမှုကျောက်စော်မင်းထုံးကပြောပါတယ်နောက်ဘက်မှာတော့ကျွန်တော်တို့ဈေးစဉ်ကောင်းကြီးကတော့ကျွန်တော်တို့ဖြစ်ပြမှုဖြစ်နေတာရှိတယ်မနေ့ကဆိုရင်အလဲဝပဲမှာဆိုတော့ဒီဟာဒီကနောက်တောင်ဘက်မှာကျွန်တော်တို့ဖြစ်ကြိုက်ဆွဲဖြစ်ပွားကြတာရှိတယ်သူတို့ကတော့သူတို့လက်နဲ့တန်တဲ့ရခဲ့တာရှိတယ်ကျွန်တော်တို့
kain tu kah galah, ati piu piu warai.
Ini kan, ini pelawa apa malu, tapi boleh sih. Pelawa apa? Terangnya, nampak ini mah, tapi boleh sih. Ia ada ni cilek itu, tu nanti jauh.
องค์กุลาสะตงเนี่ยนี่มาปุญญโญญญเนี่ยอะแท้เมียนแลยัวอนองเมียวแพตองดันปอมาเนี่ยองค์กุลาสะ4เนี่ยนี่เมียนญญญเนี่ยนยันยัวเนี่ยกันยัวจาเนยันลั้นขวะสู่มายะไข่เล่นน่ะกันอีพั่วเนี่ยเมียนมาสิตะตุจาไต้ปวยผิดปวามุชิแค่เดลุเลอีอีแบกกันนี่ตะรินทุบเปลี่ยนทาวาเลยครับเนี่ย
ပြည်ဦးလင်းနဲ့နောင်ချိုမြို့တွေမှာလုံခြုံရေးတပ်ဖွဲ့ဝင်နေတဲ့အရက်သားတချို့အသေးဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဟာတပ်မတော်ရဲ့ထိုးစစ်တွေကြောင့်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုခဲ့တယ်လို့မြန်မာစစ်တပ်ဘက်ကတော့မကြသေးခင်ကမိုးရေစေဝါနှိမ်နင်းမှုတွေကိုမကျေနပ်လို့လက်တုံ့ပြန်တာဆိုပြီးဆွဆွဲထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးမှုပြောနေချိန်မှာပဲမြို့ပြ ွေဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-232-9554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။ခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။2020အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်နဲ့ဝင်အရွေးခံတဲ့ကိုယ်စားလှယ်တွေကြားမှာတော့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကရှေ့ကနေဆက်ပြီးတော့ဦးဆောင်နေတယ်လို့လူလူစစ်တမ်းတွေကဖော်ပြနေပါတယ်။ဒါပေမဲ့လည်းမစ္စတာဘိုင်ဒန်ရဲ့အသက်အရွယ်နဲ့အလွဲလွဲအချော်ချော်ပြောဆိုတတ်တဲ့အကျင့်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေလည်းရှိနေပါတယ်။တချို့ဒီမိုကရက်တွေကသူဟာရှင်းနေရွေးကောက်ပွဲမှာသမ္မတထရန့်ကိုရှင်ပြိုင်နိုင်ဖို့အတွက်အကောင်းဆုံးကိုယ်စားလှယ်လောင်းဖြစ်ပါမလားဆိုပြီးမေးခွန်းထုတ်နေကြပါတယ်။ဒီမိုကရက်တစ်ပါတီကရှေ့ကနေဦးဆောင်နေတဲ့ဂျိုးဘိုင်ဒန်ရဲ့အနေအထားနဲ့ပတ်သက်လို့ VOA သတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာကိုရနိုင်ပြောပြပေးပါရှင
်။လာမယ့်2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်ဝင်ရွေးခံရဖို့အတွက်ကိုယ်စားလှယ်လောင်းနေမယ်ဆိုချိုးဖောက်နေကြတာမှာဒုသမ္မတလောင်းဂျိုးဘိုင်ဒန်ဟာရှေ့ကနေခိုင်မာဆက်ပြီးဦးဆောင်နိုင်အောင်လုပ်တဲ့အနေနဲ့အော်ပီနယ်ကမဲဆယ်စီယွေရဲ့အတွင်းသမ္မတထရမ့်ကိုပြစ်မှတ်ထားပြီးတော့ထိုးနဲ့တိုက်ခိုက်ခဲ့ပါတယ
် But folks we give him 8 years
သူတို့ကို၈နှစ်သမ္မတလောက်ခွင့်ပေးလိုက်မယ်ဆိုရင်သူဟာကျွန်တော်တို့အမေရိကန်တွေရဲ့ဇယိုက်လက္ခဏာတွေနဲ့သဘောတဘာဝတွေကိုတသက်လုံးပြောင်းလဲတော့အောင်လုပ်ပစ်လိမ့်မယ်လို့ကျွန်တော်အနေနဲ့လုံးဝကိုယုံကြည်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့2020ပြည့်နှစ်မှာဒေါ်လန်ထရမ့်ကိုနိုင်ဖို့လိုပါတယ်။
ဂျိုးဘိုင်ဒန်ဟာတနိုင်ငံလုံးကလူလူစစ်တမ်းတွေမှာရောရွေးကောက်ပွဲအတွက်အရေးပါတဲ့ပြည်နယ်တွေကလူလူစစ်တမ်းတွေမှာပါထိတ်ကနေရှိနေသေးပါ။ဒါမဲ့လည်းသူဟာ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren အဖာဝင်ပြိုင်မဲ့တွေတော်များများရဲ့စိန်ခေါ်မှုတွေနဲ့လည်းအကြီးကျယ်ရင်ဆိုင်နေရပါတယ
်2020ကကျမတို့အတွက်အခွင့်အရေးပါကျမတို့အနေနဲ့အစိုးရကိုတတိုင်းပြည်လုံးအတွက်ကိုစားပြုပြီးလုပ်ပေးတဲ့အစိုးရမျိုးဖြစ်အောင်လုပ်နိုင်ပါတယ်ကျမတို့ကြီးမန်းချက်ကြီးကြီးထားပြီးအနိုင်ရအောင်အစွမ်းကုန်လုပ်ကြပါစို့
ဂျိုးဘိုင်ဒန်ဟာအသက်86နှစ်ရှိဖြစ်ပေမဲ့လည်းမဲဆယ်စီယုံရေးတွေကိုအခုချိန်ထိတက်တက်ကြွကြွလုပ်နေတော့မှဖြစ်ပါတယ်ဒါမဲ့လည်းစည်ရင်းသားတွေပါဝင်မကြသေးခင်ကပြောကြားခဲ့တဲ့မှတ်ချက်တွေနဲ့ပတ်သက်ပြီးတော့စောင့်ကြည့်တာတွေလည်းခံနေရပါတယ်။ဒါပြင်ဂျိုးဘိုင်ဒန်ကိုသမ္မတထရမ့်ကလည်းမကြာခဏဆိုသလိုပြစ်မှတ်ထားတိုက်ခိုက်လို့ရှိပါတယ်။
Joe Biden is not playing with a full deck.
ဂျိုးကတိတ်ပြီးတော့ပြည့်တဲ့သူမဟုတ်ပါဘူးဒီလိုလူမျိုးကိုခင်ဗျားတို့အနေနဲ့သမရအဖြစ်နဲ့ခန့်လို့မရပါဘူးဒါပေမဲ့တကယ်လို့သူ့ကိုသမရလောင်းအဖြစ်ရေးလိုက်တယ်ဆိုရင်တော့ကျွန်တော်ဝမ်းသာမှာပါ
ဂျိုးဘိုင်ဒန်ဟာပထမနှစ်ကြိမ်စကားစစ်ထိုးပွဲတုန်းကဝေဖန်တိုက်ခိုက်တာတွေခံခဲ့ရပေမဲ့ဒီပေါ်မှာစံ့ညံ့ခံနိုင်ခဲ့တယ်လို့ Vanderbilt တက္ကသိုလ်ကနိုင်ငံရေးအကဲခတ် Vanessa Beasley ကပြောပါတယ
် There's still some good evidence that people in the Democratic Party
Democrat Party ရဲ့လူတွေကသူဟာသမ္မတ Trump ကိုအနိုင်ရဖို့အကောင်းဆုံးအခွင့်အရေးရှိတဲ့သူလို့ထင်နေကြဆဲဖြစ်ပါတယ်အခုအဲ့ဒီလူတွေထဲမှာသူ့အပေါ်နားလဲခွင့်လွတ်တဲ့သူတော်တော်များများလဲရှိနေတယ်လို့ထင်ပါတယ်။မကြောက်လဲဆိုတော့ဒီမိုကရက်တွေကသူ့ကိုလူသိအများဆုံးဖြစ်တဲ့သူသမ္မတ Trump ကိုအနိုင်ရနိုင်ချေအများဆုံးရှိတဲ့သူဆိုတဲ့အနေအထားကိုဆက်ပြီးတော့ထိန်းထားစေချင်ကြတာပါ
။ Democratic Party တွင်ပနာမရွေးကောက်ပွဲပထမအကြော်ကိုလာမယ့် February လကျမှချင်းပါမှာဖြစ်တာကြောင့်ဒီကြားထဲဖြိုင်ဖက်တွေအနေနဲ့လဲသူ့ကိုလိုက်မိနိုင်ဖို့အတွက်အချိန်တွေအများကြီးရှိနေသေးတယ်လို့ဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးအကဲခတ် Carl Condit ကပြောပါတယ်
I think if Biden is still leading as we get into September.
Not as gas it over in ngel bi la me September October la lawk thi Mr Biden nei ne shi ga ni set bi u saung nei u me so no tu a khai ma shi ga u saung du phin ne tat ti pya nai ma ba. Da mai ta phat ma le a chi ye saung chi ni ya le jao ti chu tu o thauk kan ne tu le ti cha tu le si yauk twa nai bi ai lu so no de yu kaw bwa ga ba ma so phit twa nai ne a chin ni myo le phit la nai ma le.
ဒီမိုကရက်တစ်ကြားမှာတော့သမ္မတ Trump ကိုပဲအာရုံစိုက်သွားမလားဒါမှမဟုတ်စီးပွားရေးနဲ့လူမှုရေးပြုပြင်ပြောင်းလဲမှုတွေဖော်ဆောင်ဖို့အတွက်တွန်းအားပေးသွားမလားဆိုတာနဲ့ပတ်သက်ပြီးတော့သဘောထားတွေကွဲနေတုံးပဲဖြစ်တယ်လို့ Brookings Institution ကနိုင်ငံရေးအကဲခတ် Darrell Wells ကပြောပါတယ
် A lot of the current debate among the Democrats is
အခုလောလောဆယ်ဒီမိုကရက်တွေကြားကအခြေတင်ဆွေးနွေးပြောဆိုနေကြတာကအမေရိကန်နိုင်ငံကို Trump မတိုင်ခင်တုန်းကလိုအခြေအနေပြန်ရောက်အောင်အပြောင်းအလဲအနေငယ်လုပ်ဖို့လိုမလားဒါမှမဟုတ်အပြောင်းအလဲတွေဒီထက်မကကြည်ကြည်မာမာလှုပ်သွားဖို့လိုမလားဆိုတာပါ
ရှင်းလာကြရင်တော့ Democratic Party ကိုယ်စားလှယ်လောင်းတွေဟာ Houston မြို့မှာထပ်မံတွေ့ဆုံပြီးတတိယကြိမ်စကားစစ်ထိုးကြမှာဖြစ်ပြီးတော့အဲ့ခါကြရင်လဲဒီကိစ္စနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့အခြေတင်ပြောဆိုကြအောင်မှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်မှာရှင်တောက်ကြညက်နေကြီးရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုတော့ကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါအောင်ရှင်
မြောက်ကိုရီးယားကနိုင်ငံအရှိဘက်ကမ်းလွန်ပင်လယ်ထဲကိုဒီကနေ့တာတိုပစ်ဒုံးကျည်တွေထပ်ပြီးပစ်လွတ်ဆန်းသတ်တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါရယ်။ဒါဟာအမေရိကန်တောင်ကိုရီးယားပူးတွက်စီးရေးလေ့ကျင့်မှုဆက်လုပ်နေတဲ့ပုံမကျေနပ်ဘူးဆိုတာဆက်ပြီးတော့ပြနေတဲ့ပုံရပါရယ်။ပြီးခဲ့တဲ့သတင်းတို့ပတ်တွင်မြောက်ကိုရီးယားကဒုံးကျည်ဆန်းသတ်ပစ်လွတ်တာ6ကြိမ်ရှိသွားပါပြီ။တောင်ကိုရီးယားဒါမှမဟုတ်အမေရိကန်နဲ့တွဲဆုံဆွေးနွေးဖို့ညှင်းထားတဲ့မြောက်ကိုရီးယားဆိုရဟာပို့ပြီးတော့ရန်လိုတဲ့ရည်ချက်မျိုးစီပြန်ရောက်သွားတယ်ဆိုတာဒီဆန်းသတ်မှုတွေကပြနေပါရယ်။အမေရိကန်မျိုးသမီးလွှတ်တော်အမတ်နှစ်ယောက်ကိုအစ္စရေးကပြည်ဝင်ခွင့်ပိတ်ခဲ့ပြီးတဲ့နောက်အဲ့ထဲကတယောက်ကိုပြည်ဝင်ခွင့်ပေးဖို့ပြန်ဆုံးဖြတ်လိုက်ပါတယ်။အောက်လွှတ်တော်အမတ်ရရှိဒါထလစ်ကိုသူ့ရဲ့ပါလက်စတိုင်းလူမျိုးအဖွဲ့နဲ့တွေ့နိုင်ဖို့လူသားချင်းစာနာရအနေနဲ့ပြည်ဝင်ခွင့်ပြုတယ်လို့အစ္စရေးပြည်ထောင်ဌာနကဒီကနေ့ကြေညာတာပါ။အောက်လွှတ်တော်အမတ်ရရှိဒါထလစ်နဲ့အီလန်အိုမာတို့ကိုပြည်ဝင်ခွင့်မပြုဘူးလို့အစ္စရေးကကြာသပတေးနေ့မှာကြေညာတဲ့အတွက်အရှေ့လက်ပိုင်းဒေသကအမေရိကန်မာမီအစ္စရေးပေါ်အမေရိကန်ရဲ့ထောက်ခံမှုနဲ့ပတ်သက်လို့အခြေတင်ဆွေးနွေးစရာဖြစ်နေတာပါ။တရုတ်စစ်တပ်တင်ဂျင်တွေနဲ့စစ်ကားဒါဇင်ပေါင်းများစွာဟာရှန်ဆန်အားကစားရုံနာမှာဒီကနေ့ရက်ထားတာကိုတွေ့ရပါတယ်။အဲဒီအားကစားရုံဟာတရုတ်ပြည်မှာဂျီနဲ့ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဆက်ထားတဲ့တရားဒဇင်ပြည်နာမှာရှိတာပါ။ဒါဟာတဖက်ချမ်းဟောင်ကောင်ကျွန်းကဒီမိုကရေစီရေးဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နှင်မယ်ဆိုတဲ့ချင်းချောက်မှုတစ်ခုအဖြစ်တချို့ကယူဆကြပါတယ်။ဂျီတိန်ပိုင်နယ်ဂျီဘရိုတာကျွန်းမှာထိန်းသိမ်းထားတဲ့အီရန်ယူနိုက်တက်သင်္ဘောဂရိစ်1ကိုပြန်လွှတ်မပေးဖို့အမေရိကန်ဆွေရောက်ကပန်ကြားထားပေမဲ့ဂျီဘရိုတာအာဏာပိုင်တွေကပြန်လွှတ်ပေးဖို့ကြာသပတေးနေ့မှာဆုံးဖြတ်လိုက်ပါတယ်။ဒီနေ့စင်းတွေစီးရီးယားကိုမတင်ပို့ပါဘူးဆိုတော့အီရန်ရဲ့အာမခံချက်ရတာကြောင့်တင်းမော့ကိုဆက်ထင်းသိမ်းထားစရာအကြောင်းမရှိဘူးလို့ဂျီဘရာဝန်ကျုဖာဘီယန်ပီကာဒိုကကြေညာချက်ထုတ်ပြန်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေကြီးရဲ့အစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုက်ဖြစ်ပါတယ်။ဆပိုင်းဆိုင်ရာအသံဖက်အင်ဂျင်နီယာကတော့ဝက်ကနာရောဘတ်ဖြစ်ပါတယ်ရှင်။ကျွန်မကဆူမိုမာဒီညက်နေကြီးအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ရဲ့ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတာမျိုးစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.
From Washington.